မေရိကန်နဲ့ရုရှားနိုင်ငံတို့ရဲ့စစ်ဆင်ညှိနှိုင်းမှုနဲ့ရယူခဲ့တဲ့စီးရီးယားအဖြစ်ကရက်စရေးဒုတိယမြောက်နေ့ဆက်ပြီးတော့ထိန်းထားနိုင်ပေမဲ့ဒီသဘောတူညီချက်ပါအဓိကအချက်တစ်ခုဖြစ်တဲ့လက်နက်ကန်ပြပခတွေကြောင့်ပိတ်ဆို့ခံထားတဲ့မြို့ရွာတွေကိုအကူအညီတွေဖြန့်ဝေပေးဖို့ကိစ္စကတော့မအောင်မြင်သေးပါဘူး။စီးရီးယားအစိုးရကသူနဲ့အတူပူးပေါင်းလှုပ်ဆောင်မှသာအလက်ပေါ်မြို့အတွက်လူသားချင်းစာနာမှုအကူအညီတွေကိုဖြန့်ဝေခွင့်ပေးမယ်လို့ပြောနေတာကြောင့်ပါ။တချို့နေရာတွေမှာဆိုရင်တမရဘက်ရှာရဲ့အဆက်အစိုးရရဲ့ခွင့်ပြုချက်တာမကပြိပက္ခမှာပါနေတဲ့တခြားအဖွဲ့အစည်းတွေရဲ့ခွင့်ပြုချက်ပေါ်ပါရဖို့စောင့်နေရသေးတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။အဖြစ်ခက်ရက်ဆက်ပြီးတဲ့နောက်လေကြောင်းတိုက်ခတ်မှုတွေမရှိတော့ဘဲအကြမ်းဖက်မှုတွေတိတိတတ်တရောကြသွားပြီးအခြေအနေတိုးတက်လာပေမဲ့လည်းအကူအညီတွေဖြန့်ဝေပေးနိုင်တဲ့အခြေအနေတော့မရောက်သေးဘူးလို့စီးပွားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖွန်ဒမ်မစ္စတူဝါကပြောပါတယ်။စီးရီးယားဆိုရထံကနေခွင့်ပြုချက်ရဖို့စောင့်နေရတဲ့အကြောင်းနဲ့အကူအညီတွေဖြန့်ဝေပေးဖို့အတွက်တူရကီနဲ့စီးရီးယားနယ်စပ်မှာအစင်းစင်စောင့်ဆိုင်နေကြတဲ့အကူအညီပေးရေးအဖွဲ့တွေအနေနဲ့ဒဗုံတွေထိန်းချုပ်ထားတဲ့အလက်ပေါ်မြို့အရှိပိုင်းကအရက်သားပြည်သူ 2,500 လောက်အတွက်ဒီကနေ့မှာအကူအညီတွေဖြန့်ဝေပေးနိုင်ဖို့မျှော်လင့်နေတယ်လို့လည်းအထူးကိုယ်စားလှယ်ဒမက်စတူဝါကပြောပါတယ်။တက်ကြွလှုပ်ရှားသူတွေကတော့လက်ရှိပြည်ခက်ရစရေးအပေါ်မှာမျှော်လင့်ချက်သိမ်းထားကြပါဘူး။ဒီနေ့အစောပိုင်းကဒီအမေရိကန်နဲ့ရုရှားဆူရတို့ကပဲဆစ်ဆက်ညှိနှိုင်းပေးခဲ့တဲ့အဖြစ်ကရယ်စရင်ရယူခဲ့ချိန်တုန်းကလည်းအကူအညီဖြန့်ဝေမှုတွေတားမြစ်ခံခဲ့ရတယ်လို့သတင်းပတ်အနေနဲ့အကြမ်းမှာဒီရယ်စင်ပြစ်ခတ်ရယ်စဲမှုပြက်ပြဲသွားခဲ့တယ်လို့သူတို့ကဝေဖန်ပြောဆိုနေကြပါရှင့်။